ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီနဲ့ဇူလိုင်လ25ရက်နေ့တုန်းကဖုံးဆက်ဆွေးနွေးမှုအတွင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကသူ့ရဲ့နိုင်ငံရေးအကျိုးစီးပွားအတွက်စုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့တိုက်တွန်းခဲ့တဲ့အပေါ်စိုးရိမ်ခဲ့ရသလိုစိတ်တော့ကလည်းရောက်ခဲ့ရတယ်လို့အမေရိကန်အမျိုးသားလုံခြုံရေးဆိုင်ရာကျွမ်းကျင်သူဦးကသမ္မတကိုတရားစွဲဆိုရေးလွှတ်တော်ရဲ့စုံစမ်းမှုအဖြစ်လှုပ်ဆောင်နေတဲ့အင်တာနက်လွှတ်တော်ကြားနာမှုမှာပြောဆိုသွားပါတယ်။2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပြန်ပက်တွေတဲကအဓိကပြန်ပက်တူဖြစ်တဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့တားဖြစ်သူစီးပွားရေးလုပ်ငန်းရှင်ဟန်တာဘိုင်ဒန်တို့ကိုစုံစမ်းရေးကူညီဖို့ယူကရိန်းကောင်းဆောင်ဇယ်လင်စကီကိုသမ္မတထရန့်ကပြောဆိုခဲ့တယ်ဆိုရာကိုကြီးတဲ့ဒုတိယပုံမိုးကြီးအလက်ဇန်ဒါဘင်မန်ကနားထောင်ခဲ့ရတာပါသူကသမ္မတအင်ပီရိုရဲ့အမျိုးသားလုံခြုံရေးကောင်စီကယူကရိန်းအရေးကျွမ်းကျင်သူဖြစ်ပါတယ်တင်းလျော်မှုမရှိတာတွေမှန်ကန်မှုမရှိတာတွေကိုသူရတိခဲ့ရတယ်ဆိုဒုတိယဗိုလ်မှူးကြီးဘင်မန်ကအင်ကာနီမှာပြောပါတယ်သမ္မတထရန့်ဘက်ကတော့သူ့ရဲ့ဖုံးဆက်ဆွေးနွေးမှုကအပြစ်အနာအစာမရှိဘူးလို့ခုခံပြောဆိုထားတာပါသမ္မတထရန့်ရဲ့ယူကရိန်းသမ္မတကြားဖုံးဆက်ပြောဆိုမှုကိုနားထောင်ခဲ့ရတဲ့နောက်တူကတော့ဒုတိယသမ္မတမိုက်ပန့်စ်ရဲ့နိုင်ငံခြားရေးရာအကြံပေးဂျနီဖာဝီလျံစ်ဖြစ်ပြီးဘိုင်ဒန်ကိုစုံစမ်းပေးရေးတိုက်တွန်းချက်ဟာဆိုရင်ပြည်ပနိုင်ငံရေးအချင်းအရာတွေပါဝင်နေတာကြောင့်တမညိုးကြမဟုတ်ပဲထူးခြားနေတယ်လို့လွှတ်တော်ကြေညာမှုမှာထပ်ဆိုပါတယ်2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာယူကရိန်းဘက်ကကြားဝင်နှောက်ယှက်ခဲ့သလားနောက်ဒုတိယသမ္မတဟောင်းဘိုင်ဒန်နဲ့တားဖြစ်သူတို့ကိုစုံစမ်းရင်းယူကရိန်းသမ္မတဘက်ကအတိတလင်းဂရိမပေးဘူးဆိုရင်ယူကရိန်းကိုပေးမဲ့ဒေါ်လာ390တန်းစည်ရွက်အထောက်အကူကိုသမ္မတထရန့်ဘက်ကဆိုင်းငံ့ခဲ့သလားဆိုတာကိုအဓိကထားပြီးသမ္မတကိုတရားစွဲဆိုရင်းစုံစမ်းနေတာဖြစ်ပါတယ်